အထက်အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလက်ရှိပါတီဝင်တွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေတက်ကြွလှုပ်ရှားသူတွေကိုပါဖိတ်ခေါ်ပြီးရွေးကောက်ပွဲဝင်ဖို့ပြင်ဆင်နေပါတယ်88မျိုးဆက်ခေါင်းဆောင်တွေလည်းပါတီဝင်အဖြစ်ရွေးကောက်ပွဲဝင်ဖို့ NLD နဲ့ညှိနှိုင်းနေကြသလိုပါတီဝင်အတော်များများကတော့တက်ဆိုင်ရာရွေးကောက်ပွဲနယ်မြေတွေမှာစီရင်ပေးသွင်းနေကြပါပြီစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတည်းရထူထောင်နိုင်ဖို့ဆိုတော့အတိုက်ခံတွေရဲ့မျှော်မှန်းချက်ကိုလာမယ့်ရွေးကောက်ပွဲကနေဘလောက်အကောင့်ထည့်ဖို့နိုင်မလဲဆိုတော့မတင်ကြီးထိုက်ကစူးစီးတင်ပြထားပါရရှင်
ဟုတ်ကဲ့ပါရှင်အဓိကတိုက်ခတ်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့လွှတ်တော်အမှတ်လောင်းတွေအဖြစ်လက်ရှိပါတီဝင်တွေ88မျိုးဆက်ခေါင်းဆောင်တွေဝင်ရောက်ရှင်ပြိုင်ကြဖို့ပြင်ဆင်နေကြသလိုနယ်ပယ်အသီးသီးကဩဇာကြီးသူတွေကိုလည်းပါတီရဲ့ကိုယ်စားလှယ်လောင်းတွေအဖြစ်ဝင်ရောက်ရှင်ပြိုင်ကြဖို့ပါတီကကမ်းလှမ်းနေတဲ့အကြောင်းပါတီရဲ့ပြောခွင့်ရရှင့်နေကြီးဦးညာဝင်းကပြောပါတယ
်သူတို့ဝင်ဖို့ပြောပါတယ်ကျွန်တော်တို့ကတက်ဆိုင်ရာမြို့နယ်မှာကိုယ်ဝင်နေတဲ့နေရာမှာတော့ရှောက်ကျောင်းလာတည်ရင် NLD အဖွဲ့ဝင်များအခြား NLD အဖွဲ့ဝင်များကဲ့သို့ကျွန်တော်တို့ process တိုင်းလုပ်ငန်းစဉ်တိုင်းလုပ်သွားမှာပဲအဲ့ဒါပဲဒီနေ့ထိတော့ဘသူတွေလျှောက်တယ်ဘာညာမသိသေးပါဘူ
းပါတီရဲ့လွတ်တော်ကိုယ်စားလှယ်လောင်းနေအဖြစ်ဝင်ရောက်ရွေးခန့်လို့သူတို့အနေနဲ့တက်ဆိုင်ရာမဲဆန္ဒနယ်တွေမှာစီရင်ပေးသွင်းပြီးနောက်မှာပါတီကနေကိုယ်စားလှယ်လောင်းနေအဖြစ်နောက်ဆုံးအဆင့်တက်မှတ်ရွေးချယ်မှာဖြစ်တယ်လို့လည်းပြောခွင့်ရဦးညာဝင်းကပြောပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိုဆက်လက်ကန့်ဆွဲထားတဲ့အတိုက်အခံ NLD ပါတီဘက်ကဂန္ဓာအသီးသီးကဩဇာကြီးသူတွေကိုလည်းပါတီကိုယ်စားလှယ်တွေအဖြစ်ကမ်းလှမ်းနေတယ်လို့ဥညာဝင်းကပြောပေမဲ့အသေးစိတ်ကိုတော့ဩဂုတ်လဆန်းလောက်မှမှထုတ်ပြန်နိုင်မှာဖြစ်တယ်လို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာ NLD ပါတီကိုယ်စားလှယ်အဖြစ်ဝင်ရောက်ရွေးခံမယ်လို့88မျိုးဆက်ခေါင်းဆောင်ဦးကိုကိုကြီးကပြောပါတယ်။သူနဲ့အတူတခြား88မျိုးဆက်တွေလည်းအတိုက်အခံပါတီဘက်ကနေဝင်ရောက်ရွေးကောက်ခံဖို့ပါတီနဲ့ညှိနှိုင်းနေစေလို့သူကပြောပါတယ
်။အဓိကကတော့ကျွန်တော်တို့ဒီ1988လူမှုရေးတော်ပုံကြီးစတဲ့ကကျွန်တော်တို့နိုင်ငံကိုဒီဒီမိုကရေစီရေးလူ့အခွင့်အရေးဆိုင်းရင်းသားဒဏ်ညာရေးဆိုတဲ့အခြေခံအချက်တွေမှာတူပြီးသားပါ။အဲ့တော့အခုကတော့ကျွန်တော်တို့88ခေါင်းဆောင်တွေအနေနဲ့ဒီစစ်တော်နိုင်ငံရေးကိုစပြီးကူးပြောင်းတော့မယ်အချိန်မှာဒီဒီကောက်ပွဲနဲ့ပတ်သက်လို့ကိုယ်စားလောင်းနဲ့ပတ်သက်လို့လှုပ်ထုံးလုပ်နည်းတွေပေါ့နော်အဲ့ဒီဟာတွေအပေါ်မှာပဲကျွန်တော်တို့ဆွေးနွေးကြည့်နိုင်နေတာပါဟိုအခြေခံအချက်ဒီမှာကွဲလွဲချက်မရှိပါဘူးဗျာဟိုအဓိကကတော့ NLD ကနေဝင်တဲ့ကိုယ်စားလောင်းတယောက်ဟာအရင်ကပါတီဝင်မဟုတ်ခင်ဘူးဆိုရင်တောင်မှကိုယ်စားလောင်းအနီးချင်းတင်သွင်းတဲ့အခါမှာတော့သူပါတီဝင်လျှောက်သွားဖြစ်ရမယ်ပါတီဝင်ရမယ်ပေါ့နော်ပါတီဝင်ဖြစ်ပြီဆိုရင်ပါတီရဲ့စီမင်းစီကံလှုပ်ထုံးလုပ်နည်းတွေကိုလိုက်နာရမယ်ပေါ့ဒါကတော့ဒါအဲဒီပါတီတစ်ခုရဲ့လုံထုံးလုံနည်းပါပဲเนาะသူရဲ့အဆင်အလားပါပဲဒါတော့
အတိုက်ခံပါတီရဲ့မူဝါဒတွေနဲ့88မျိုးဆက်တို့ကန့်ဆွဲထားတဲ့မူဝါဒတွေကြားကွဲပြားချက်မရှိပဲအဓိကပါတီနဲ့ဆွေးနွေးနေရတဲ့အကြောင်းအရာကတော့ရွေးကောက်ပွဲဆိုင်ရာကိစ္စတွေသာဖြစ်ပါတယ်လို့လည်းဥက္ကိုကိုကြီးကပြောပါတယ်88မျိုးဆက်ခေါင်းဆောင်တို့ဖြစ်တဲ့ကိုမင်းကိုနိုင်ကတော့ရွေးကောက်ပွဲဝင်မှာမဟုတ်ဘဲ88ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကိုဆက်လက်ဦးဆောင်သွားမှာဖြစ်ပါတယ်အတိုက်ခံ NLD ပါတီဝင်တွေအဖြစ်လွှတ်တော်နိုင်ငံရေးမှာပါဝင်ချမဲ့88မျိုးဆက်တို့နဲ့88ပွင့်လင်းလူအဖွဲ့အစည်းမှာချန်ရင်းမဲ့တခြားအဖွဲ့ဝင်တွေပူးပေါင်းဆောင်ရွက်သွားရင်မြန်မာဒီမိုကရေစီအရေးမှာပိုပြီးအကျိုးရှိမယ်လို့လည်းမျှော်လင့်တဲ့အကြောင်းဥက္ကိုကိုကြီးကပြောပါတယ်အမျိုးသားပညာရေးဥပဒေပြင်ဆင်နိုင်ရေးနိုင်ငံတော်လှုပ်ရှားမှုတွေကိုဦးဆောင်ခဲ့သူဒေါက်တာသိန်းလွင်ဟာလည်းလာမယ့်ရွေးကောက်ပွဲမှာဘကိုးတန်းရွှေချင်းမြို့နယ်ကနေပါဝင်ရှင်ပြိုင်ဖို့စီရင်ပေးသွင်းလိုက်ပြီးဖြစ်ပါတယ
်မနေ့တုန်းကကျွန်တော်လျှောက်သွားတင်ခဲ့ပါတယ်ကျွန်တော်ကမနေ့ကအဖွဲ့ချုပ်ကနေပြီးတော့ရွေးကောက်ပွဲကိုကျေလည်လောင်းလျှောက်ပါလို့အဖွဲ့ချုပ်ကပြောတယ်ဆိုတော့ဘကိုးတန်းကလည်းကျွန်တော်ကိုခေါ်ထားတယ်ခေါ်တော့မနေ့ကလည်းဘကိုးတန်းတိုင်းအလုံးမှုဆောင်ဖွဲ့တရားလုံးမှုဆောင်ဖွဲ့နဲ့အင်းနဲ့တွေ့ကြည့်တဲ့အခါကျတော့အဲရွှေချင်းကနေလျှောက်သူဝိုင်းကြံပေးတယ်။အားကြောင့်လည်းရွှေချင်းမှာနေရာဟောဒီပြတ်တော်ကိုယ်စားလှယ်လောင်းတဲ့နေရာလက်နေအဲ့ဒီအတွက်ကျွန်တော်လျှောက်လာတင်ရပါမယ်
။ကျောင်းသားလှုပ်ရှားမှုတွေမှာပါဝင်တာကြောင့် NLD ရဲ့ဗဟိုအလုံးမှုဆောင်အဖြစ်ကနေရက်စဲခံရပေမဲ့ပါတီဝင်အဖြစ်နဲ့ရွေးကောက်ပွဲကိုဝင်ရောက်ဖို့ညွှန်ကြားခံရတာဖြစ်တယ်လို့လည်းဒေါက်တာသိန်းလွင်ကပြောပါတယ်။ရွေးကောက်တင်မြောက်ခရရင်တော့ပညာရေးဥပဒေတွေပြင်ဆင်ရေးဆွဲနိုင်ရေးကိုအာရုံစိုက်လှုပ်ဆောင်သွားမယ်လို့ဒေါက်တာသိန်းလွင်ကပြောဆိုခဲ့ပါတယ်။လက်ရှိတတိပုဂ္ဂလတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းဟာလည်း LLD ပါတီရဲ့ဗဟန်းမြို့နယ်ပြည်သူ့လွှတ်တော်အမှတ်အနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့ရှိနေပါတယ်ရှင်။